နာဂိုနိုကာရာဘတ်ဒေသနယ်ပတ်သက်ပြီးအာမေးနီးယားနှင့်အဇာဘိုင်ဂျန်တို့ကြားဖြစ်နေတဲ့ပြည်ပခမှာလူနေဒေသတွေကိုပြစ်မှတ်ထားတိုက်ခိုက်တာမျိုးရှောင်ကျဉ်ကြဖို့သဘောတူလိုက်ပါတယ်။ပြင်သစ်ရုရှားနဲ့အမေရိကန်ကိုယ်စားလှယ်တွေနဲ့အတူတနင်္ဂနွေနိုင်ငံတိုင်းဝန်ကြီးတွေတက်ရောက်တဲ့တောက်ချာနေ့ဂျနီဗာမြို့အစည်းအဝေးမှာသဘောတူညီချက်ရခဲ့တာပါ။အဇာဒါရီဒါမှမဟုတ်စစ်ဖက ကြပါတယ်။အရင်ရထားခဲ့တဲ့အပြည့်အစုံသဘောတူညီချက်၃ခုမောင်မြင်ခဲ့ပြီးတဲ့နောက်အခုဒီချိန်မှာတော့အပြည့်အစုံသဘောတူညီချက်မပါပါဘူး။ပထမအပြည့်အစုံသဘောတူညီချက်နှစ်ခုကိုရုရှားကဂျာဝင်ဆစ်ဆက်ပေးခဲ့တာဖြစ်ပြီးတတိယတစ်ခုကတော့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကပြီးခဲ့တဲ့တင်ပတ်တနင်္လာနေ့ကပဲဂျာဝင်ဆစ်ဆက်ပေးခဲ့တာပါ။ဒီပြည်ပကကိုဂျာဝင်ဆက်ဆက်ပေးဖို့အတွက်ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့က1992ခုနှစ်မှာဖွဲ့စည်းခဲ့တဲ့ Minsk Group မှာရုရှား၊အမေရိကန်နဲ့ပြင်သစ်တို့ကပူးတွဲဥက္ကဋ္ဌတွေဖြစ်ပါတယ်။အဇာဘိုင်ဂျန်နဲ့အာမေးနီးယားတို့ကြားလက်ရှိဖြစ်နေတဲ့ပြည်ပကဟာစက်တင်ဘာလ29ရက်နေ့မှာစခဲ့တာဖြစ်ပြီးလူရာပေါင်းများစွာတည်ဆုံခဲ့ရပြီးပါပြီ။ဒါဟာဖြင့်ခွဲထွက်နာဂိုနိုကာရာဘခ်ဒေသနဲ့ပတ်သက်ပြီး1994ခုနှစ်မှာအပြည့်အစုံသဘောတူညီချက်ရခဲ့ပြီးကြတဲ့အခါဆိုရင်အကြီးအမားဆုံးပြည်ပခါပဲဖြစ်ပါတယ်။